ီတစ်ပတ် English Breakfast ဆက်ကန်တာမှာမြန်မာ့ဝတ်ဒီပရတဲ့အာမှုခြိခံတဲ့ idiom အသုံးတွေကိုကျင်းပြပေးမှာမို့ပထမဦးဆုံ
း to cost an arm and a leg
ကိုကျင်းပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TOTCOST to cost ကကုန်ကြတာ ANNARM and arm ကလက်မောင်းတစ်ဖက် ANDN ကနှီး ALEG အလေးက6တောက်တစ်ဖက်ဆိုတော့စစခုရဲ့ဓာတ်ရိုက်အသေးပဲကတော့လက်မောင်းတစ်ဖက်နဲ့6တောက်တစ်ချောင်းကုန်ကြတာဖြစ်ပါတယ်လူခန္ဓာကိုယ်မှာလှုပ်ရှားသွားလာဖို့အရေးကြီးဆုံးကလက်တစ်ဖက်နဲ့ခြေနှစ်ချောင်းဖြစ်တဲ့အတိုင်းပဲလက်တစ်ဖက်ခြေတစ်ချောင်းဖြတ်ပြီးဝေလိုက်ရတဲ့ပစ္စည်းဆိုရင်ဘယ်လောက်တန်ဖိုးရှိမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့်ဒီအသုံးရ idiom အသေးပဲကတော့လူတစ်ယောက်တည်းတိတ်ကိုမတန်တဆဈေးကြီးပေးဝေလိုက်ရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ It cost an arm and a leg for John to buy his wife a pair of diamond earrings.
John ဟာသူ့စနီးအတွက်စိန်ခတ်တရားဝယ်လိုက်ရတာသူ့အတွက်အတော်လေးကုန်ကျသွားတယ်လေလို့ထင်ပေရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
It cost an arm and a leg for John to buy his wife a pair of diamond earrings.
ကိုယ်စလေတင်ပြပြီးမှာကတော့
to give your right arm.
ဖြစ်ပါတယ်။စာလုံးပေါင်းက TOTGIVE to give ကပေးဖို့ YOUR ကသင်ရင် RIGHT right ကညာဘက်လက်မောင်းဆိုတော့စကားပိုက်ခွင့်ရဲ့တိုက်ရိုက်အသေးပဲကတော့ညာဘက်လက်မောင်းတစ်ဖက်ကိုပေးဖို့ဖြစ်ပါတယ်။လူတွေအနေနဲ့များဖြင့်ညာဘက်လက်တန်ကြတာဖြစ်တဲ့အတွက်ကြောင့်ညာဘက်လက်ကိုအများဆုံးတုံးကြတာဖြစ်ပါလေ။အဲဒါကြောင့်ကိုယ့်ရဲ့ညာဘက်လက်ကိုပေးမယ်ဆိုရင်ကိုယ့်အတွက်တိတ်ကိုတံပိုးထားတဲ့ကိုယ့်ရဲ့ကိုယ့်လက်အင်္ဂါတစ်ခုကိုပေးလိုက်ရတဲ့သဘောမျိုးကိုယ်ဘယ်လောက်ဒီပစ္စည်းကိုလိုချင်နေတယ်ဆိုတာကိုပြတ်တာတာဖြစ်ပါလေ။ဒီနည်းအားဖြင့်တော့ပစ္စည်းကိုကိုယ်ကဘယ်လောက်လိုချင်တဲ့ဆန္ဒရှိတယ်ဆိုတာကိုပြတ်တာတာပါ။ဒါကြောင့်ဒီ idiom အသုံးကတော့စိတ်ကိုလိုချင်နေတဲ့ဆန္ဒပြင်းပြတာကိုတင်စားပြောထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ကြော်ရှိုးပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Jack wanted to get the new sports car He said he would give his right arm to get it
Jack ကအဲ့ဒီဂျန်ကားစိတ်ကိုစိတ်လိုချင်နေတာဘယ်လောက်လိုချင်နေလဲဆိုတာ तू ဘာပဲပေးရပြီးမယ်ဆိုပြီးပြောတယ်လို့ဒီပဲရပါတယ်ကြော်ရှိုးပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Jack wanted to get the new sports car. He said he would give his right arm to get it.
ခုနောက်ဆုံးတင်ပြပေးမှာကတော့
to twist someone's arm.
ဖြစ်ပါတယ်။စာလုံးပေါင်းက TOTWIST to twist ကလိမ်ချိုးတာ SOMEONE apostrophe S someone's ကတူတူရောက်ရဲ့ ARM arm ကလက်မောင်းတစ်ဖက်ဆိုတော့စကူထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လူတို့ရဲ့လက်မောင်းတစ်ဖက်ကိုလိမ်ချိုးတာဖြစ်ပါတယ်။လက်ကိုလိမ်ချိုးရင်နှာလွန်းတဲ့အတွက်ကြောင့်မလုတ်ချင်တော့မှလုတ်ပါမယ်လို့ဇက်ကန်ကြီးပြောလို့ရှိတဲ့အတိုင်းဒီအသုံးရ idiom အသေးပဲကတော့လူတို့မလုတ်ချင်တာကိုလုတ်ချင်အောင်မရမကအတင်းတိုက်တွန်းတဲ့နည်းဖြစ်ပါတယ်။ဒီနည်းကျမတို့မြန်မာမှာတော့အကြက်ကိုင်းတာမျိုးလို့ဆိုနိုင်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary didn't want to go to the party.But her sister twisted her arm, so she finally agreed to go.
Mary ကပါတီကိုမသွားချင်ဘူး။ဒါပေမဲ့လို့လေသူ့ညီမကသူ့ကိုအတင်းမဖြစ်မနေတိုက်တွန်းတော့သူလည်းနောက်ဆုံးသွားဖို့သဘောတူလိုက်တယ်လို့ဒေးဗီရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mary didn't want to go to the party, but her sister twisted her arm, so she finally agreed to go.
ဒီတင်ပါအာမှုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to cost an arm and a leg to give your right arm to twist someone's arm
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်